Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ် AB လ17ရက်နေ့စနေနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်္ကီခိုက်ပါ
ကျမကတော့ဆုမြတ်ပါပါရှင်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဦးကတ်စတရိုတောက်ချောင်နေရုံးကလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်ထိုင်းနိုင်ငံတောင်ပိုင်းခေါဆာမူရီကျွန်းပေါ်က Central Shopping Center မှာတောက်ချောင်နေရုံးကဒီဘုံပေါက်ကွဲခဲ့တဲ့အတွက်ခုနှစ်ယောက်ထိခိုက်ဒဏ်ရာရသွားပါတယ်ဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်နိုင်ငံရေးထိပ်သီးတွေရဲ့6ပွင့်ဆိုင်ဆွေးနွေးပွဲကတည်တာတဲ့နိုင်ငံရေးအပြောင်းအလဲတွေဘာတွေများထွက်ပေါ်လာနိုင်တယ်လဲဆိုတာကိုသတင်းတွေအပြီးမှာတင်ပြပေးဖို့ရှိပါတယ်
။တိုင်းသားများလူလာတဲ့ကိုပိုင်တက်ခံခွင့်နဲ့အုပ်ချုပ်ခွင့်ဆိုတဲ့ကဏ္ဍကိုဖြူစည်းပုံကဘယ်လောက်ကြီးကျွန်တော်ဖြေရှို့ပေးနိုင်မလဲဆိုတဲ့ကဏ္ဍကိုကကွေးဦးစီးချုပ်တို့ပဲကစဉ်းစားတဲ့
6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့တဲ့တိုင်းရင်းသားတို့ရဲ့ကိုယ်စားလှယ်ဒေါက်တာအေးမောင်ဖြစ်ပါတယ်။ဒီနောက်မှာတော့အင်ဒိုနီးရှားကျွန်းတွေမှာကျွန်းပြုတ်ခိုင်းစေခံထားရသူတို့ရဲ့နောက်ဆုံးရအခြေအနေချင်းပြည်နယ်ကရွေးကောက်ပွဲဆန်ရပညာပေးလှုပ်ရှားမှုတွေကိုလည်းအခုညနေခင်းမှာနှာစင်ကြရဖို့ရှိပါတယ်။ဒါရီမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်။
ပနားမနိုင်ငံမှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲတက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဦးကတ်စတရိုတို့တောက်ချနေညပိုင်းတုန်းကလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံကြလို့နှုတ်ဆက်တာမျိုးသာဖြစ်ပြီးတော့အနှစ်သာရရှိတဲ့ပြောဆိုဆွေးနွေးတာမျိုးမရှိခဲ့ဘူးလို့အိုဘားမားအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဒီကနေ့မှာတော့သမ္မတအိုဘားမားနဲ့သမ္မတကတ်စတရိုတို့ဟာပနားမစီးတီးမြို့တော်မှာသမိုင်းဝင်တရားဝင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။နှစ်နိုင်ငံကြားအပြန်အလှန်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်ကြိုးစားနေတဲ့ခေါင်းဆောင်နှစ်ယောက်ကိုကုလသမဂ္ဂတွင်ရမှုချုပ်ဘန်ကီမွန်းကထိပ်သီးဆွေးနွေးပွဲအဖွဲ့မင်းကွန်းမှချီးကျူးပြောကြားခဲ့ပါတယ်။အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲမှာကျူဘာနိုင်ငံပထမဆုံးပါဝင်လာတာကိုကြေညာတဲ့အကြောင်းအမေရိကန်သမ္မတကတောက်ချာနေရုံကပြောကြားခဲ့ပါတယ်။အမေရိကန်ကကျူဘာနိုင်ငံနဲ့တန်တမာဆက်ဆံရေးပြန်စဖို့ကြိုးပမ်းနေမှုကနေကျူဘာလူမျိုးတို့ရဲ့ဘဝအခြေအနေတိုးတက်လာမယ်လို့မျှော်လင့်တဲ့အကြောင်းသမ္မတအိုဘားမားကလူမှုအခြေပြုအဖွဲ့ခေါင်းဆောင်တွေကိုမင်ကွန်းပြောကြားစဉ်မှာပြောသွားခဲ့တာပါလက်တင်အမေရိကဒေသတွေကအရေးကိစ္စတွေမှာအမေရိကန်နိုင်ငံကဝင်ရောက်ဆွတ်ဖက်တာမျိုးကိုလည်းလုပ်တော့မှာမဟုတ်ဘူးလို့သမ္မတအိုဘားမားကအာမခံပြောကြားသွားခဲ့ပါတယ်ရှင
်အတန်းဖက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကန်ဆက်စ်ပြည်နယ်သားတဦးကိုတောက်ကြနေကဖမ်းဆီးလိုက်ပါတယ်အဖမ်းခံရသူဟာအသက်20အရွယ်ဂျွန်ဘရုတ်ဖြစ်ပြီးအဲဆစ်သွေးကြော်တွေကိုကူညီတဲ့အနေနဲ့ကန်ဆက်စ်ပြည်နယ်ကဖို့ရလီအမေရိကန်စစ်စခန်းကိုကားဘုံထောင်ဖောက်ခွဲခဲ့တဲ့ဆွဆွဲချက်နဲ့ဖမ်းဆီးလိုက်တာဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်ဖို့ရလီစစ်စခန်းကိုသူရွေးချယ်ရတာဟာအဲ့ဒီစစ်စခန်းဟာနာမည်ကြီးပြီးစစ်သားအများအများရှိနေတာကြောင့်ဖြစ်တယ်လို့ဘရိုကာကထွက်ဆိုကြောင်းအစိုးရရှိနေ Barry Griffin ကပြောပါတယ်သူ့ကိုဖမ်းဆီးရတဲ့ဆွဆွဲချက်ထဲမှာအကယ်၍သူတည်ဆုံးသွားခဲ့ရင်သူ့ကိုသူရဲကောင်းအဖြစ်ဗီဒီယိုသတင်းတွေမှာကြည့်ရှုကြမှာကိုလိုလားတဲ့အချက်လည်းပါဝင်နေပါတယ်ဘရူကာအခုလိုအကြမ်းဖက်မှုလုပ်မဲ့အစီအစဉ်ကိုတိလျက်နဲ့အာနာပိုင်းတွေကိုသတင်းပေးဖို့ပြက်ကွက်ခဲ့သူအသက်28နှစ်အရွယ်နောက်ထပ်ကန်ဆက်စ်ပြည်နယ်သားတဦးကိုလည်းတောက်ကြနေကဖမ်းဆီးခဲ့ပါလိမ့်ခင်ဗျာ
ကမ္ဘာလှည့်ခီးစဉ်တွေအသားများတဲ့ထိုင်းနိုင်ငံတောင်ပိုင်းခေါဆာမူရီကျွန်းပေါ်က shopping center တစ်ခုမှာတောက်ကြနေည17နာရီခွဲလောက်ကဘုံးပေါက်ကွဲခဲ့တဲ့အတွက်ခုနှစ်ယောက်ထိခိုက်ဒဏ်ရာရသွားပါတယ်ဆူရထာနီခရိုင်ထဲမှာရှိတဲ့ Central Festival Shopping Center ရဲ့မြေအောက်ကားရပ်တဲ့နေရာကနေပေါက်ကွဲခဲ့တာမှထိုင်းလူမျိုး6ယောက်နဲ့အီတလီလူမျိုးအသက်12နှစ်အရွယ်မိန်းကလေးငယ်တို့ထိခိုက်ဒဏ်ရာရသွားကြပါတယ်။ကားပါကင်မှာရပ်ထားတဲ့ရင်တော်များများလည်းထိခိုက်ပျက်စီးသွားပါတယ်။ Central ကုန်တိုက်ကြီးမှာ Fashion Show လုပ်ခဲ့ပြီးချိန်မှာဘုံးပေါက်ကွဲခဲ့တာဖြစ်ပြီးတော့အဲ့ဒီအချိန် Shopping Center ထဲမှာဈေးဝယ်သူတွေလည်းရှိနေကြဆဲဖြစ်ပါတယ်။ Muslim စစ်သွေးကြွားတွေလှုပ်ရှားနေတဲ့တောင်ပိုင်းပြည်နယ်၃ခုထဲကရာလာပြည်နယ်ကနေဘုံးထောင်ထားတဲ့ Pickup ကားကိုယူလာတာဖြစ်တယ်လို့ရဲကပြောပါတယ်။ပောက်ကွဲတဲ့အချိန်ပြင်းထန်ခဲ့လို့မြင်းကြီးတန်းမှာရှိတဲ့ဆိုင်ခန်းတွေလှုပ်ခါခဲ့ပြီးတော့အကုန်ပစ္စည်းတချို့လည်းထိခိုက်ပျက်စီးခဲ့ပါတယ်။ Central Festival Shopping Center မှာဘုံးပေါက်ချိန်နဲ့တစ်ချိန်တည်းလောက်မှာပဲဆူရထာနီ Cooperative ဈေးဆိုင်ကြီးမှလည်းမီးလောင်ကျွမ်းခဲ့ပါတယ်။ဒီဖြစ်ရပ်နှစ်ခုကိုကြီးကြီးအားဖြင့်ထိုင်းနိုင်ငံထဲမှာနိုင်ငံရေးအရာမတိမငြိမ်ဖြစ်အောင်လုပ်တဲ့လုပ်ရလို့ယုံကြည်ပြီးတော့တောင်ပိုင်းက Muslim အကြမ်းဖက်သမားတွေနဲ့ဓာတ်ရိုက်ပတ်သက်မှုမရှိနိုင်ဘူးလို့အာဏာပိုင်တွေရဲ့အပြောကိုတော့ Bangkok Post သတင်းစာထဲမှာဖော်ပြပါတယ်။ ထိုင်းနိုင်ငံမှာ9ရက်ကြာဆုံခရနှစ်သက်ကူပွဲတော်တွေဆင်နွှဲနေကြခြင်းဖြစ်လို့ခေါဆာမွေကျွန်းအပါအဝင်ထိုင်းနိုင်ငံကအပန်းဖြေနေရာတွေမှာကဘာလက်ခီးတွေနဲ့ဆီကားနေခြင်းဖြစ်ပါတယ်။အခုလိုမျိုးခေါဆာမွေကျွန်းမှာဘုံကွဲမှုဖြစ်ခဲ့ပြီးတဲ့နောက်ဖူးခက်ကျွန်းပေါ်မှာလည်း Central Shopping Center GC ကိုလာတဲ့ကားတွေကိုလုံခြုံရေးတွေကတင်းတင်းကြပ်ကြပ်ဆစ်ဆီးနေပါတယ်ရှင်။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာတရားဆောက်လုပ်ရေးလုပ်နေတဲ့အလို့သမားတွေစူပေါင်းနေထိုင်ရာဝင်းကိုအမည်မသိသဏ္ဍာန်သမားတွေဒီကနေ့ဝင်ရောက်တိုက်ခိုက်တာကြောင့်အနည်းဆုံးလူ20သေဆုံးပြီး3ဦးဒဏ်ရာရရှိသွားပါတယ်။ဒီတိုက်ခိုက်မှုဟာဘလူချစ်စတန်ပြည်နယ်တာဘက်ခရိုင်မှာအာယုံမတက်ခင်အချိန်မှာဖြစ်ပွားခဲ့တာပါ။အခုလိုသွေးထွက်တန်ရိုးသေဆုံးမှုကိုဘလူချ်လူမျိုးစုစစ်သွေးကြွတွေကလုပ်ခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဘလုတ်လူမျိုးစုတွေဟာသူတို့ပြည်နယ်တွင်းကတဘာဝတယံဇာတာတွေကိုအုံပြုခွင့်ယာယီအတွက်ဆယ်စုနှစ်နဲ့ကြီးပြီးတိုက်ခိုက်မှုတွေလှုပ်လာခဲ့ပါတယ်။အခုနောက်ပိုင်းမှာတော့ဘလူချစ်စတန်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့အခြားလူမျိုးစုတွေကိုတိုက်ခိုက်တာတွေလှုပ်လာကြပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်အီဂျစ်နိုင်ငံမှာမတရားအသိဉာဏ်ကြီးညာထားတဲ့ Muslim Brotherhood အဖွဲ့ခေါင်းဆောင်မိုဟာမက်ဘာဒီနဲ့အကြမ်းနဲ့73ယောက်ကိုအကြမ်းဖက်လွှဲရလုပ်ရတွေလှုံ့ဆော်မှုနဲ့တရားရုံးတစ်ခုကတည်တံချလိုက်ပါတယ်။စစ်သွေးကြွအဖွဲ့ကိုထောက်ခံမှုနဲ့အမေရိကန်နိုင်ငံသားအီဂျစ်လူမျိုးတယောက်ကိုလည်းထောင်ဒဏ်တသက်ချမှတ်ခဲ့ပါတယ်။အခုပြစ်ဒဏ်ချခံရသူတွေဟာ2013ခုနှစ်တုန်းကအစ္စလာမစ်ဝါဒီသမ္မတမိုဟာမက်မော်စီကိုယာရုကနေဖယ်ရှားခဲ့ပြီးတဲ့နောက်မှာထောင်ထဲချဖမ်းဆီးခဲ့သူတွေထဲမှာပါဝင်သူတွေဖြစ်ပါတဲ့Muslim Brotherhood အဖွဲ့အပေါ်ထောက်ခံသူတွေကိုအစုလိုက်တရားစီရင်နေတဲ့အပေါ်မှာအီဂျစ်နိုင်ငံကိုနိုင်ငံတကာကလည်းဝေဖန်နေတာပါ Muslim Brotherhood အဖွဲ့ခေါင်းဆောင်ပါတီကိုတခြားပြစ်မှုတွေနဲ့လည်းတရားဆွဲဆိုခဲ့တာဖြစ်ပါတဲ့ဒီကနေ့တရားရုံးစီရင်ချက်တွေအပေါ်အယူခံတင်နိုင်ပေမဲ့နှစ်နဲ့ချီပြီးတော့တစ်ချိန်ကြာနိုင်ပါတယ်ရှင
်အီရန်နဲ့သဘောတူထားတဲ့နျူကလ িয়ার အခြေခံလုပ်ငန်းစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကရှေ့တစ်ပတ်တည်း Congress အောက်လွှတ်တော်မှာခြားပြဆွေးနွေးသွားဖို့ရှိတယ်လို့သမ္မတအိုဘားမားရဲ့အမျိုးသားလူညုံရင်းဆိုင်ရာလက်ထောက်အကြံပေးဖို့ကိုဘန်ရော့ချ်ကပြောပါတယ်။အီရန်နဲ့ညှိနှိုင်းဆောင်ရွက်ရမယ့်အချိန်ကာလအတွက်အခက်အခဲရှိနိုင်တာကိုဝန်ကြီးဂျွန်ကယ်ရီချပြဝယ်ရှိတယ်လို့ခန့်မှန်းနေကြပါတယ်။အီရန်အပေါ်ချမှတ်ထားတဲ့စီးပွားရေးဒဏ်ကပိတ်ဆို့မှုကိုပြန်ယူသိမ်းမလားဆက်ထားမလားဆိုတဲ့ဆုံးဖြတ်ချက်ချဖို့ဒီမိုကရက်နဲ့ရီပဘလစ်ကန်ပါတီနှစ်ရစလုံးရဲ့စီးနှိမ့်လွှတ်တော်အမတ်တွေဟာအနိုင်မဲရဖို့ကြိုးပမ်းနေကြပါတယ်။ဒါပေမဲ့အီရန်အပေါ်ထားရှိတဲ့ပိတ်ဆို့မှုတွေကိုတဖြည်းဖြည်းချင်းပြန်ယူသိမ်းသွားဖို့ရှိတယ်လို့ဘန်ရော့ချ်ကတောက်ကြနေမှာပြောပါတယ်။အီရန်ရဲ့အခြေခံသဘောတူဒါတွေရှိပေမဲ့လည်းလိုအပ်လာရင် CAA ရဖြည့်ရှင်းမယ်ဆိုတဲ့အချက်ကိုဆက်လက်ကန့်ဆွဲထားပဲစေပဲလို့အမေရိကန်နိုင်ငံသားရေးအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။
အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲကြရင်အမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကသူ့အနေနဲ့ဝင်ပြိုင်မယ်မပြိုင်ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုတင်းငွေတွေနေမှာကြေညာမယ်လို့မျှော်လင့်ရပါတယ်။သမ္မတဟောင်းကတော့လည်းဖြစ်နိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဟီလရီကလင်တန်သာရွေးကောက်ပွဲမှာဝင်ပြိုင်ပြီးတော့အနိုင်ရခဲ့မယ်ဆိုရင်အမေရိကန်ရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်လာမှာဖြစ်ပါတယ်။Republican Party ဘက်ကသမ္မတလားဝင်ရွေးမယ်လို့ကြေညာသူအခုနှစ်ယောက်ရှိသွားပြီဖြစ်ပေမဲ့ Democrat Party ဘက်ကတယောက်မှကြေညာသူအခုချိန်ထိမရှိသေးပါဘူးရှင်
။ Washington DC မြို့တော်မှာကျင်းပတဲ့ Cherry ပန်းပွဲတို့ကိုအနေနဲ့အရရက်ကလာရောက်ကြည့်ရှုဆင်နွှဲနေသူတွေထောင်နဲ့ချီရောက်ရှိနေကြပါတယ်။ Cherry ပန်းတွေဟာဒီစနေနဲ့တနင်္ဂနွေနေ့လေးမှာအစွမ်းကုန်ပွင့်မှာဖြစ်ပြီးနိုင်ငံတော် Cherry ပန်းပွဲတော်အဖြစ်ဒီကာလကိုသတ်မှတ်ထားသလိုအလှအပအဖွဲ့တွေလမ်းလျှောက်ချီတက်ပွဲတွေလည်းဒီကနေ့မှာပြုလုပ်ကြမှာဖြစ်ပါတယ်။ Washington DC Congress လွှတ်တော်ရှေ့တလျှောက်အမျိုးသားရင်မြင်နဲ့ Potomac မြစ်ကမ်းတစ်ပါးတလျှောက်မှာစိုက်ထားတဲ့ Cherry ပန်းတွေရဲ့အလှအပတွေကိုလာရောက်ခံစားကြတာပါ။ဒီ Cherry ပန်းမြင်တွေကိုဂျပန်ကလက်ဆောင်ပေးခဲ့ပါတယ်။
ရှမနိုင်ငံအေဒန်မြို့ရဲနဲ့ဒီအနီးအနားမှာနေရာယူထားတဲ့ရှီယာဟူသီသဘုံတွေရဲ့ပြစ်မှတ်တွေအပေါ်မှာဆာဒီအာရေဗျနိုင်ငံဥဆောင်တဲ့ပူပေါင်းအဖွဲ့ကဒီကနေ့မှာ18ရက်ဇက်တိုက်လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေပါတယ်။ညလုံးပေါက်လေကြောင်းနဲ့ကုန်းကြောင်းကနေတိုက်ခိုက်မှုတွေမှာသဘုံ22ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ရှမန်သမရအလီအဗ်ဒူဆာလေးအပေါ်သစ္စာရှိတဲ့သဘုံတွေနဲ့ဟူသီသဘုံတွေကြားမှာတိုက်ပွဲဖြစ်နေတဲ့နိုင်ငံအရှေ့ပိုင်းကအတက်မျိုးကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်မျိုးနယ်စုဝင်တွေနဲ့ပူပေါင်းတပ်တွေရဲ့စစ်သင်္ဘောလို့ယုံကြည်ရတဲ့သင်္ဘောတွေကလည်းစ조사ပြီးတော့တိုက်ခိုက်နေကြပါတယ်ရှင်။ Direct from Washington, the voice of
ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းဆောင်မတွေကိုတင်ပြပေးမယ်ထဲအရင်ဆုံးတော့မနေ့တုန်းကနိုင်ငံရေးထိပ်သီးခေါင်းဆောင်6ဦးတို့ရဲ့ဆွေးနွေးပွဲအကြောင်းကိုတင်ပြပေးခြင်းပါတယ်မနေ့တုန်းကကျင်းပခဲ့တဲ့ထိပ်သီးခေါင်းဆောင်6ဦးရဲ့ဆွေးနွေးပွဲအတွင်းမှာဖွဲ့စည်းပုံပါအချက်အလက်တချို့ပြင်ဆင်ရေးကိစ္စရပ်တွေကိုဆွေးနွေးနိုင်ခဲ့ကြတာမို့နောက်တစ်ချိန်လုံးမဲ့ဆွေးနွေးပွဲဟာပိုပြီးအရေးကြီးလိမ့်မယ်လို့ဆွေးနွေးပွဲတက်ရောက်သူတဦးဖြစ်တဲ့တိုင်းရင်းသားကိုယ်စားလှယ်ဒေါက်တာအေးမောင်က VOA ကိုပြောပါတယ်လက်ရှိပြည်ပခရီရှော့ချဖို့နဲ့ရွေးကောက်ပွဲအောင်မြင်ဖို့နိုင်ငံရေးတည်ငြိမ်မှုရဖို့ဆွေးနွေးချရင်ဖွဲ့စည်းပုံပါအချက်အလက်အချို့ပြင်ဆင်ဖို့လိုအပ်ချက်တွေရှိတယ်ဆိုတာကိုအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။ပြင်ဆင်ရမှာတော့နှစ်ဖက်စလုံးကအရှော့တင်းလှုပ်သွားဖို့လိုအပ်ချက်တွေကိုလည်းဆွေးနွေးပြောဆိုခဲ့ကြတယ်လို့ဆိုပါတယ်
။တိုင်းသားများလူလာတဲ့ကိုပိုင်ပြတ်ထန်ခွင့်နဲ့အုပ်ချုပ်ခွင့်ဆိုတဲ့ကဏ္ဍကိုဖူစည်းပုံကဘလောက်ကြီးကျွန်တော်ဖြေရှို့ပေးနိုင်မလဲဆိုတဲ့ကဏ္ဍကိုကကွေးဦးစီးချုပ်တို့ဘက်ကစဉ်းစားတဲ့အခါမှာတော့ဖြင့်အဲကျွန်တော်တို့အရေးကြီးဆုံးမှာပါခဲ့တဲ့အတိုင်းပါပဲ။ဇီယာတစ်ကဒါဆိုရဦးပေပြပိုင်ခွင့်တို့တို့များများကိုဇာတ်နှစ်ခုပြောင်းပေး Now resource sharing login ဘလောက်ကိုလုပ်ပေး Now ဒီ taxation ကိုဒီနေရာချင်းဇာတ်တစ်နဲ့ငါးကိုအချိန်ဥပဒေပုံမှန်436ခောက်ခွေးပါအတိုင်း referendum မလုပ်ပေးနဲ့ decentralized login တော့လုပ်ပြီးအချိန်ကာလကလည်းအမတန်တိုးတောင်းတာမလို့ဆောင်ရွက်ပေးုံနဲ့ကျွန်တော်တို့လိုလာတဲ့ဖွဲ့စည်းပုံကြီးတစ်ခုဟာအကျိုးရှိရှိနဲ့အလုံးသူအတွက်အဆင်ပြေနိုင်လေဆိုတဲ့သဘောနဲ့ချင်းကပ်တဲ့အခါမှာကျွန်တော်တို့အလုံးကတော့ထပ်မံဆွေးနွေးပြီးမှ136ကကြီးပါအချို့ပုံမှန်များကိုလည်းဒီစိတ်နီမှာတော့ပြဖက်ကိုပဲကြောင်းလေးဖို့ညှိနှိုင်းပြီးမှကိုတောင်းရင်တော့ကိုပြောင်းရင်မင်းလို့ပြောင်းသိမ်းမှပြောင်းကိုမပြောင်းရင်မင်းလို့လည်းပြောင်းသိမ်းရင်ပြောင်းအစသဖြင့်ပေါ့ကိုယ်ပဒုပကိုရှော့တင်းနဲ့ဆွေးနွေးဖို့လိုအပ်တဲ့ဒီလိုတဟဆတာဖြည့်ဆိုတဲ့မူပေါင်းတစ်ခုအောက်မှာတွားတင်တယ်ဆိုတာမျိုးနဲ့အပြည့်အစုံလားဆွေးနွေးကြတာနှစ်နာရီမိနစ်20လောက်ရောက်ပါတယ
်တယောက်သူခေါင်းဆောင်နေချာမှာပို့ပြီးတော့ရင်းနှီးနှွေးထွေးအောင်လို့မို့ဆွေးနွေးပွဲပုံစံကိုပြောင်းလဲသွားဖို့ဆွေးနွေးပွဲမူပေါင်းချမှတ်ဖို့ကိစ္စတွေကိုဒေါအောင်ဆန်းစုကြည်ဘက်ကဆွေးနွေးခဲ့တယ်လို့လည်းသိရပါတယ
်ဒေါအောင်ဆန်းစုကြည်ချမ်းဘက်ကိုရောက်တဲ့အခါမှာဆွေးနွေးပွဲမူပေါင်းတစ်ခုတော့လိုပါတယ်ဆွေးနွေးပွဲပုံတံလေးကလည်းအလှမ်းကွာဝေးနေတဲ့အခါမှာပိုပြီးရင်းနှီးကြည့်ကြည့်ပြီးမှငွေထွေးတဲ့ပုံစံလေးဖြစ်အောင်နင်းနင်းကပ်ကပ်ဆွေးနွေးတဲ့ပုံစံလေးခံတီးပေးပါအဲ့ဒါမျိုးလေးနဲ့ချင်းကပ်ပြီးမှဒီဆွေးနွေးပွဲရဲ့ framework တစ်ခုပုံစံလေးနဲ့ဗာပြီးရင်ဗာဆွေးနွေးမယ်ဗာအကြောင်းအရာကိုအဓိကထားမယ်အဲ့ဒါပြန်ပို့ပြီးတိတိယယောက်လေးနဲ့အကွက်စစ်စစ်လေးဆွေးနွေးသွားကြရအောင်ဆိုတဲ့ပုံနဲ့တင်ပြပါမယ
်အခုဆွေးနွေးပွဲဟာဥတီချက်ကိုချုံငုံအောင်ဆွေးနွေးနိုင်ခဲ့ပြီးအကျိုးရှိတဲ့ဆွေးနွေးမှုအောင်မြင်တဲ့ဆွေးနွေးမှုတရဖြစ်တယ်လို့လည်းဒေါက်တာအီးမောင်ကသူ့အမြင်ကိုပြောပါတယ
်ကျွန်တော်တို့တုံ့ပြန်တာကဒီဒုတိယတစ်ချိန်ဆွေးနွေးပွဲဟာအမှန်တန်ကြီးကြီးပါတယ်ပထမဆုံးဆွေးနွေးပွဲကလည်းဥရထွက်တင်ပြသလိုပါပဲကျွန်တော်တို့ယုံကြည်မှုနဲ့နှွေမှုကံသာကြပါလေအပြန်လာပုံမှန်နေနေပြင်ပြကြတာပ
ါဖွဲ့စည်းပုံပြင်ဆင်ရေးအပါအဝင်နိုင်ငံရေးပြဿနာရပ်တွေကိုဖြေရှင်းဖို့သမရပြည်ထောင်စုလွှတ်တော်နာယကကာကွယ်ရေးဦးစီးချုပ်တို့နဲ့လေးဝင်ဆိုင်ဆွေးနွေးလိုကြောင်းဒေါအောင်ဆန်းစုကြည်ကကနေဦးတင်ပြတောင်းဆိုခဲ့တာပါပြည်ထောင်စုလွှတ်တော်ကတော့6ပွင့်ဆိုင်ဆွေးနွေးဖို့လူထက်တို့အစုပြုခဲ့ပြီးမြေဒီမတိုင်ခင်ကတော့48ဦးပါတဲ့44ဦးပါတဲ့နိုင်ငံရေးဆွေးနွေးမှုတွေကိုအစိုးရဘက်ကပြင်ဆင်လုပ်ခဲ့တာပါအခု6ပွင့်ဆိုင်ဆွေးနွေးမှုအတွင်းမှာလည်းလူထက်တို့ကိုသမရဘက်ကအစုပြုခဲ့တာတွေရှိခဲ့ပါတယ
်ဒီပြင်တိုင်းဒါကဏ္ဍနဲ့ပတ်သက်လို့ညီနိုင်တင်ကြကြတဲ့အခါမှာပြည်ထောင်စုလွှတ်တော်နိုင်ငံရေးဘက်ကတော့ဖြင့်လက်ရှိကျော်ဘာချင်းနေဟာအမတန်ကြည်လက်ပြီးမှထရောက်ခဲ့ဆွေးနွေးဖက်ဖြစ်ကြောင်းနဲ့ဒီထက်မကတိုးရှိလာရင်လည်းဒီကန်တဒီဖရင်အတွင်းမှာပဲဆွေးနွေးမှာဖြစ်တဲ့အကြောင်းသမ္မတကြီးတို့ဘက်ကတော့သူပြင်တိုင်းသားကဏ္ဍမှာထပ်မံတိုးရှိစေခြင်းတဲ့တပိုးဒေါန်ဆန်စုကြည်တို့ဘက်ကလည်းဒီ6ဦးပဲထရောက်စွာဆွေးနွေးနိုင်မယ့်တပိုးတင်ပြပါတယ်
ဖွဲ့စည်းပုံနဲ့ပတ်သက်လို့ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားမှာတော့မပြင်းတဲ့ကာလမှာမပြင်းပဲဆက်သွားတင်းနေဆိုတဲ့အမြင်ရှိပေမဲ့လိုအပ်ရင်ပြင်းရမယ်ဆိုတာကိုလည်းသဘောပေါက်နားလည်တာတွေ့ရတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။ဆွေးနွေးပွဲအသေးစိတ်နဲ့ပတ်သက်လို့ခေါင်းဆောင်တွေကြားအပြန်အလှန်လျှို့ဝှက်ထားမယ်ဆိုပေမဲ့လည်းပွင့်လင်းမြင်သာမှုရှိတဲ့ဆွေးနွေးပွဲဖြစ်ပါတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်
။ဒေါက်ဆန်းစုကြည်လည်းတင်ပြပါတယ်။ဦးအေးမောင်ကဖြစ်နှစ်ပါတီရဲ့မန်ဒိတ်နဲ့ဒီဆွေးနွေးပွဲကိုပါလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အခါမှာဒီဆွေးနွေးပွဲရဲ့ရလတ်အသေးစိတ်နီးပါးလောက်ကိုစစ်နပါတီကိုပြန်တင်ပြမယ်တောင်းမှသူမှရှိတယ်။အဲဒါကြောင့်ဆွေးနွေးပွဲမှာအကြေတန်းပေါက်ကြားနိုင်တာဟာဦးဝေမောင်တယောက်ပဲရှိတယ်။သို့တူလည်းဦးဝေမောင်ဘက်ကပေါက်ကြားတာဟာတာဝန်အရပေါက်ကြားတာဖြစ်တယ်။မပေါက်ကြားပါနဲ့လို့ပိတ်လို့လည်းမရဘူး။ဒါမျိုးဒီဆွေးနွေးပါတယ်။အဲဒီအခါမှာဒီချက်မကလူပုဂ္ဂိုလ်များလာလို့ရှိရင်ပို့ပြီးတော့ပေါက်ကြားတဲ့လမ်းကြောင်းမှာပို့ရှိမယ်။ကျမတို့ကတော့ကျမတို့ပါတီရဲ့မန်နေဂျာဆွေးနွေးတာဖြစ်တဲ့ခါမှာလုံးဝမပေါက်ကြားဘူးအမခံရေးတယ်အဲ့ဒါမျိုးကျွန်တော်တို့အမြင်ချင်းဖလေကြတဲ့ခါမှာဒီဆွေးနွေးပွဲ6ဦးပါဆွေးနွေးပွဲရဲ့ပုံမှန်လည်းပြောလို့ရှိရင်အခြေအနေအကြောင်းရက်ကိုပြည်သူသိအောင်ကျွန်တော်တို့ဆွေးနွေးပွဲကြီးရက်လက်ဆွေးနွေးပွဲကြီးအောင်မြင်နိုင်ခြင်းအားလုံးကိုပြန်လည်သုံးသပ်နိုင်အောင်ကျွန်တော်တို့ဘက်ကပုံနေမှုရှိလာပါတယ်
ဆွေးနွေးပွဲကိုတော့သမရဦးသိန်းစင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်နဲ့လွတ်တော်ရင်တိုင်းရင်းသားပါတီတွေကိုကိုးစားပြုတဲ့ဒေါက်တာအေးမောင်တို့6ဦးဟာဧပြီလ10ရက်နေ့က2နာရီကျော်လောက်အပြန်အလှန်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။နောက်တစ်ကြိမ်ဆွေးနွေးပွဲကိုတော့တကြံအပြီးလွတ်တော်တွေပြန်ဆမယ့်ကာလမှာထပ်လုပ်ဖို့စီစဉ်ထားကြပါတယ်ရှင်။ဒီရေမြန်မာပိုင်းစီစဉ်ကနေစနေနေ့ညနေခင်းသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးနေပါရရှင်။ဝေးလံတဲ့အင်ဒိုနီးရှားကျွန်းတစ်ခုပေါ်မှာကျွန်းပြုတ်ခိုင်းစီခံထားရတဲ့တန်ငါသည်950နီးပါးကိုအာနာပိုင်းနေရှာဖွေတွေ့ရှိသွားပြီးနောက်ပိုင်းအင်ဒိုနီးရှားအာနာပိုင်းတွေဟာငါးပန်းလုပ်ငန်းတွေမှာစုံစမ်းစစ်ဆေးမှုတွေတိုးမြင့်လှုပ်ဆောင်လာနေပါတယ်။ငါးလုပ်ငန်းကုမ္ပဏီတွေကိုတရားဥပဒေနဲ့အညီရေးယူနိုင်ဖို့အတွက်ကိုလည်း IOM နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများအဖွဲ့ကနေအင်ဒိုနီးရှားအစိုးရအပြင်သက်ဆိုင်ရာတန်ယုံတွေနဲ့အတူပူးပေါင်းလှုပ်ဆောင်နေတဲ့အကြောင်းကိုတော့ VOA သတင်းတောက်ရွန်ကိုဗန်ဘန်ကောက်မြို့ကနေသတင်းပေးပို့ထားပါတယ်။မနန္ဒာချန်ကအပြည့်အစုံကိုဆက်ပြီးပြောပြပေးပါမယ်ရှင်
။အင်ဒိုနီးရှားနိုင်ငံဘင်ဂျီနာကျွန်းပေါ်ကရွာတရွာမှာလှုပ်ခလာစာမပေးဘဲကျွန်းပြုတ်ခိုင်းစေခံထားရသူတွေရဲ့အကြောင်းကို AP သတင်းဌာနကဖော်ထုတ်ခဲ့ပြီးအဲ့ဒီလိုမတရားကျွန်းပြုတ်ခိုင်းစေခံရသူရာပေါင်းများစွာထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်နေတာကိုတွေ့ခဲ့ကြပါတယ်။တောက်ကြနေကဖော်ပြခဲ့ကြတဲ့သတင်းတွေမှာတော့ IOM အဖွဲ့ဝင်တွေပါဝင်တဲ့စုံစမ်းရေးအဖွဲ့ကကျွန်းပြုတ်ခိုင်းစေခံရသူတန်ခါးတဲ့ဥယျာဉ်950နီးပါးအထိစစ်ဆေးတွေ့ရှိထားပြီးလို့လည်းဆိုပါတယ်။ဂျကာတာအခြေစိုက် IOM လက်ထောက်အရာရှိချုပ်စတိဟာမင်တန်ကတော့မြန်မာနိုင်ငံသား210လောက်ဟာကျွန်းကနေထွက်ခွာခြင်းကြပေမဲ့တချို့ကတော့နှစ်ပေါင်းများစွာရစရာရှိတဲ့လုံအားကတွေလက်လွတ်ရမှာစိုးလို့မသွားခြင်းကြသူတွေလည်းရှိတယ်လို့ပြောပြပါတယ်။အခုအခါမှာတော့ကမ္ဘောဒီးယားအများစုဖြစ်တဲ့ဒီလူတွေကိုကူညီနိုင်ဖို့ဥပဒေကြောင်းအရာတရားဝင်လှုပ်ဆောင်နေပြီလို့လည်းသူကပြောပါတယ်
။ Follow up with the embassies and the victims to try and get restitution compensation. So we'll be working with the embassies on that. I think that's
စုံစုံနဲ့ထထရီပြန်ရဖို့နဲ့ရောကြီးရဖို့အတွက်သက်ဆိုင်တဲ့တန်ယုံတွေကျွန်ပြုတ်ခိုင်းစေခံရသူတွေနဲ့အတူဆက်ပြီးတော့ကြိုးပမ်းသွားမှာပါ။နှစ်ပေါင်းများစွာကြာအောင်လှုပ်လှုပ်ထားခဲ့တာတွေအတွက်ရစရာရှိတာတွေဆိုးရှုံးမှဆိုးတဲ့သူတွေကိုချဉ်ကပ်နိုင်မဲ့နည်းတဏီကတော့အ ਨੇ စုံတာဝန်ရှိတဲ့သူတယောက်ယောက်ကိုအမိဖမ်းပြလိုက်တာမျိုးဖြစ်ပါလိမ့်မယ်
။အင်ဒိုနီးရှားကျွန်းတစ်ခုလုံးမှာရှိတဲ့ငါးလုပ်ငန်းတွေကိုလည်းစုံစမ်းစစ်ဆေးမှုတွေလှုပ်သွားဖို့အတွက်အင်ဒိုနီးရှားအာဏာပိုင်တွေကစီစဉ်နေတယ်လို့မစ္စတာဟာမင်တန်ကပြောပါတယ်။ကြာတာပရင်းနေကတော့တရားမဝင်ရွှေပြောင်းချေချနေထိုင်သူတွေအဖြစ်အင်ဒိုနီးရှားအာဏာပိုင်တွေရဲ့ထိမ့်သိမ်းခံထားရသူတွေနဲ့ပုံအောင်နေထိုင်နေကြရတဲ့အန်ဘွန်းကျွန်းကနေကယ်ဆယ်လာတဲ့ထိုင်းတန်ငါတဲ့60ကျော်ဟာဘန်ကောက်မြို့ကိုထိုင်းစစ်လေရင်နဲ့ပြန်ရောက်သွားခဲ့ကြပါပြီ။ကယ်တင်ခံခဲ့ရတဲ့အထက်ကအသက်ငယ်ဆုံးထိုင်းနိုင်ငံသားဟာဆိုရင်19နှစ်ပဲရှိပြီးသူဟာဆိုးဝါးလွန်းတဲ့အခြေအနေတွေအောက်မှာနေရောညပါမအိပ်ရဘဲနဲ့ဆက်လေတွေပေါ်မှာ6နှစ်လုံးလုံးအလုပ်လုပ်ခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့ match လမှာဖော်ပြခဲ့တဲ့ AP သတင်းကြောင့် American နဲ့ဥရောပအပါအဝင်ပြပနိုင်ငံတွေစီကိုပင်လယ်စာတွေအဓိကတင်ပို့ရောင်းချနေတဲ့ထိုင်းနိုင်ငံအပါအဝင်ဒေသတစ်လောမှာစုံစမ်းစစ်ဆေးမှုတွေလည်းအကြီးအကျယ်ပေါ်ပေါက်ခဲ့ပါတယ်။ထိုင်းမီဒီယာတွေကတော့ငါးလုပ်ငန်းတွေမှာရွှေပြောင်းလုပ်သားတွေအသုံးပြုနေတဲ့အပေါ်မှာနှစ်ပေါင်းအတော်ကြာကလေးကမေးခွန်းတွေထုတ်နေခဲ့ကြတာဖြစ်ပါတယ်။က ကဲတင်ခံခဲ့ရတဲ့တငါသေးတွေကတော့သူတို့ကိုငါလုပ်ငန်းမှာအလုပ်လုပ်ဖို့ဆွဲဆောင်တာဒါမှမဟုတ်ပြန်ပေးဆွဲတာတွေခံခဲ့ရကြောင်းနဲ့မကြာခဏဆိုသလိုလဲဝါရင်တင်မောသားတွေရဲ့နှိပ်စက်ညှဉ်းပန်းတာချိန်ချောက်တာတွေကိုလည်းခံခဲ့ရတယ်လို့ပြောပြကြပါတယ်။ထိုင်းနိုင်ငံခြေဆိုင်ရွှေပြောင်းလုံသမားရေလှုပ်ရှားမှုအဖွဲ့ပြောခွင့်ရသူ Raisa Won Suban ကတော့ငါးလုပ်ငန်းတွေမှာရောင်းစားခံရတဲ့အလုပ်သမားတွေရေဒေတာရင်းမှာပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတယ်လို့ပြောပါတယ
်။ Now it's more about regional dialogue rather than regional response to the problem.So this is what we observe and we don't see any practice change much on the way there.
အခုကတော့ပြဿနာကိုဒေတာရင်းမှာတုံ့ပြန်ဖြေရှင်းရမယ်အစားပြောဆိုနေကြတာပဲရှိပါတယ်။ကျမတို့လေးလာမိသလောက်ဒါမျိုးတွေပဲတွေ့ရပါတယ်။လူမောင်ခိုရောင်းစားခံရသူတွေကိုကယ်ဆယ်နေတဲ့ကိစ္စတွေမှာလည်းလက်တွေ့အဖြစ်များများဆဆပြောင်းလဲတာမျိုးမတွေ့ရပါဘူး။ထိုင်းနိုင်ငံဟာဆိုရင်လည်းစာရွက်စာတမ်းအထောက်အထားတူတွေနဲ့လူစုဆောင်တဲ့အဓိကနေရာအဖြစ်နဲ့အသုံးချနေကြတယ်ဖြစ်တယ်လို့သူကပြောသွားခဲ့တာပါ။လေလာဆန်းစစ်သူတွေကတော့ငါးဖန်းလုပ်ငန်းမှာအလုပ်သမားတွေကိုဥပဒေမဲ့အသုံးပြုနေတာတွေကိုအင်ဒိုနီးရှားအစိုးရကကောင်းကောင်းသဘောပေါက်နေပြီလို့မြင်ကြပါဗျ။ဒါပေမဲ့လည်းမကြသေးခင်ကကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တဲ့သတင်းတွေကြောင့်တရားမဝင်အလုပ်သမားတွေကိုအသုံးပြုနေတာတွေဒေတာရင်းအတိုင်းအတာနဲ့ပူပေါင်းတိုက်ဖြတ်ဖို့တိုက်တွန်းနေချိန်မှာအင်ဒိုနီးရှားအစိုးရအနေနဲ့ထိထိရောက်ရောက်စုံစမ်းစစ်ဆေးအရေးယူဖို့လိုလိမ့်မယ်လို့လည်းပြောဆိုနေကြတာဖြစ်ပါတယ်ရှင်။
မနက်တာချံပြောပြပေးခဲ့တာဖြစ်ပါတယ်အခုကတော့ရွေးကောက်ပွဲအတွက်ဘာတွေများပြင်ဆင်နေကြပြီလဲဆိုတာကိုကြည့်ကြရအောင်ပါဖွံ့ဖြိုးတိုးတက်မှုနောက်ကျပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ချင်းပြည်နယ်တွင်လာမယ့်2015ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိရေးနဲ့မဲဆန္ဒရှင်ချင်းပြည်သူတွေအတွက်ရွေးကောက်ပွဲဆိုင်ရာပညာရေးဆောင်ရွက်မှုတွေအချိန်နဲ့တပြေးညီသိရှိနိုင်ဖို့ချင်းပြည်နယ်တွင်သတင်းမီဒီယာတွေအရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီတွေလှုပ်ဆောင်နေကြပြီဖြစ်ပါတယ်။ပြည်နယ်ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုချင်းပြည်သူတွေစီသိရှိနိုင်အောင်မိခင်ဘာသာစကားနဲ့သတင်းစီစဉ်မှုမြန်ဆန်အောင်ချင်းမီဒီယာသမားတွေဘက်ကဆောင်ရွက်နေကြပါတယ်။အသေးစိတ်ကိုတော့မတ်စွမွန်ကစူးစီးတင်ပြထားပါတယ်ရှင်။
2015ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးနဲ့တရားမျှတမှုရှိတဲ့ပွင့်လင်းလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်ရေးတနိုင်ငံလုံးအတိုင်းအတာနဲ့စတင်ဆောင်ရွက်နေကြချိန်မှာပဲဖွံ့ဖြိုးမှုနောက်ကျပြီးတော့လမ်းပန်းဆက်သွယ်မှုအခက်အခဲရှိတဲ့ချင်းပြည်နယ်တွင်မှဒေသခံချင်းပြည်သူတွေစီသတင်းအချက်အလက်မှန်စီးစစ်မှုမြန်ဆန်အောင်ချင်းမီဒီယာတွေဘက်ကဆောင်ရွက်နေကြတာဖြစ်ပါတယ်။ဒေသတွင်းအရောက်ပေါက်နေတဲ့နေရာတွေကဒေသခံပြည်သူတွေအထိလာမယ့်2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်ထုတ်ပြန်ရေးမဲပေးနည်းစနစ်နဲ့မဲယုံနေမှာရွေးကောက်ပွဲစောင့်ကြည့်ရေးဆိုင်ရာပညာပေးအချက်အလက်တွေကိုပြည်내အစိုးရပြည်내ရွေးကောက်ပွဲကော်မရှင်ဘက်ကနေအလေးနက်ထားစနစ်တကျဆောင်ရွက်ဖို့လိုအပ်တယ်လို့ချင်းမီဒီယာသမားတွေကအကြံပြုနေကြတာပါ။ချင်းပြည်내ဟာခါမြို့အခြေစိုက်ဟာခါပို့စ်ကသတင်းချန်နယ်ရဲ့သတင်းအယ်ဒီတာချုပ်ကိုပုတ်ပြီးကလည်းလာမယ့်2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးချင်းမီဒီယာတွေအနေနဲ့ပြင်ဆင်ထားတဲ့နေရာတွေကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့ချင်းလူမျိုးတွေကမြန်မာလူမဖတ်တဲ့လူနားမနေတဲ့လူအများကြီးရှိတယ်ဟိုမြတ်တော်အထင်နားမလည်ကြဘူးပေါ့အဲ့ဒါကြောင့်ဒီလိုမျိုးရုပ်ကပွင့်နဲ့ပတ်သက်တော့ဒီလိုထိုးတည်တင်းတည်ထဲတဲ့ဟာတွေကိုကျွန်တော်ချင်းပါတာနဲ့အထူးသဖြင့်ဒေတာပါတာစကားပေါ့ဟာခါလိုနဲ့ကျွန်တော်တို့ပါတာပြန်လို့ဆိုရင်တော့တော်တော်လေးအကျိုးရှိမယ်ပြီးခဲ့တဲ့အပတ်တုန်းကချင်းပြည်နယ်ရုပ်ကပွင့်ကော်မရှင်အရာရှိဦးလင်းကျော်နဲ့ကျွန်တော်တွေ့တယ်အဲ့တော့လည်းကျွန်တော်ပြောထားတယ်ရုပ်ကပွင့်နဲ့ပတ်သက်တော့ဤပညာတော့ပေါ့နော်ဒီလိုထိုးတည်တင်းတည်ထဲတဲ့ဟာတွေကိုကျွန်တော်တို့ကိုပေးပါကျွန်တော်တို့ပါတာပြန်တဲ့အားလုံးမဟုတ်တဲ့တိုင်အောင်ပေါ့နော်ဒီကြီးတဲ့ဟာတွေကိုကျွန်တော်တို့ကိုပါတာပြန်ခံရတော့ကျွန်တော်တို့ကထည့်ပေးလို့ရပါတယ်လို့ကျွန်တော်သူ့ကိုပြောထားတယ်သူတို့ကလည်းအစီအစဉ်တော့ရှိပါတယ်လို့ပြောထားတယ
်အခုလက်ရှိမှာလည်းချင်းပြည်နယ်တွင်ချင်းသတင်းမီဒီယာတွေပူပေါင်းပြီးတော့2015ရွေးကောက်ပွဲဘယ်လိုပူပေါင်းဆောင်ကြည့်ကြမလဲဆိုတာကိုလည်းချင်းပြည်နယ်မင်းတပ်မြို့မှာချင်းမီဒီယာကွန်ရက်ကနေကြီးမှုပြီးတော့ဧပြီလ10ရက်နေ့ကနေစလို့ဧပြီလ12ရက်နေ့အထိချင်းပြည်နယ်မြို့နယ်ရွေးကောက်ပွဲကော်မရှင်တွေကိုပါဖိတ်ကြားပြီးတော့တွေ့ဆုံဆွေးနွေးနေကြတယ်လို့သိရပါတယ
်မီဒီယာပူပေါ်တော့ပြည်နယ်ဆွေးရဖက်ကားပဲဖြစ်ဖြစ်ရွေးကောက်ကော်မရှင်ရဲ့ဖြစ်ဖြစ်ကျွန်တော်တို့ကိုအကြောင်းကြားပြီးတော့ဟိုတည်င်းတဲပြီးတော့ကျွန်တော်တို့မှတဆင့်ဟိုပြည်သူတို့ထို့မဲဆန္ဒရှင်တွေကိုကျွန်တော်တို့ကပြင်ရတဲလို့ရပါတယ်ဒီလိုမျိုးဟိုရုပ်ကိုယ်ပွင့်နဲ့ပတ်သက်ပြီးတော့ပြည်သူတို့ထို့တည်င်းပြီးထဲတဲ့ဟာတွေကိုကျွန်တော်တို့မီဒီယာမှတဆင့်ပြင်ရတဲလို့ဆိုတော့တော်တော်လေးဟိုပြထုံးနေတင်ပါတယ်
ဒီလိုမျိုးချင်းပြည်နယ်တွင်ချင်းမီဒီယာတွေဘက်ကဆောင်ရွက်နေကြချိန်မှာပဲချင်းနိုင်ငံရေးပါတီတွေဘက်ကလည်းနိုင်ငံရေးအရာအရေးကြီးတဲ့ပြည်내ရဲ့အနာဂတ်ကိုဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ပြည်သူတွေဟာမိမိတို့ရဲ့ဆန္ဒမဲဘလောက်တန်ဖိုးကြီးတယ်ဆိုတာကိုသိရှိနိုင်မှုပညာပေး င်းဆောင်ရွက်မှုတွေကိုအလေးအနက်လှုံ့ဆော်တင်ပါတယ်လို့လဲကလေးမျိုးရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ရွေးကောက်ပွဲတိုင်းအောင်နိုင်ရေးကော်မတီကဥပါမင်းကအခုလိုပြောပါတယ
်ပြည်နယ်ဆိုတော့တို့အကောင်မရှင်တွေကကျွန်တော်တို့နိုင်ငံရေးပါတီတွေကိုခေါ်ပြီးတော့မှဒီတိုင်းနာပါတီတွေနဲ့ပေါ့နော်မဲပေးနေမှန်းတော့ကျွန်တော်တို့ဘယ်လိုဆောင်ရွက်ကြမလဲဘယ်လိုလုပ်ကြမလဲဘယ်ပါတီကိုမဲပေးပေးတို့ကြိုက်တဲ့ပါတီကိုမဲပေးနိုင်အောင်ကျွန်တော်တို့ကတို့မဲပေးနေနားလည်အောင်မဲဘယ်လိုထည့်ရမလဲနောက်မဲကိုစီကန်းတွေကိုဘယ်လိုလိုက်နာမလဲဆိုတာကိုချင်းမှာဆိုလည်းသူချင်းနဲ့ပတ်သက်တဲ့ပါတီ၃၄ခုရှိတယ်အဲ့ဒီပါတီ၃၄ခုကကျွန်တော်တို့ LRI ပါဝင်ပေါ့နော်တခြားကြတော့ပြည်ထောင်စုလို့ပါဝင်ပေါ့အဲ့ဒီပါတီတွေအားလုံးကတည်သူများမဲပေးတတ်အောင်မဲပေးဝင်အောင်မဲပေးရဲတခြားအာဏာပိုင်တွေရဲ့တာမင်းချစ်တွေကိုလည်းသိပြီးတခြားအာဏာပိုင်တွေနဲ့လည်းကျွန်တော်တို့ပြည်သူတို့ကြီးကရရဲတင်းတင်းရေးဆိုင်နေအောင်စီယုံပေးဖို့လိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုအကြံပြုခြင်းနဲ့
ချင်းပြည်နယ်အစိုးရအနေနဲ့ချင်းပြည်နယ်တွင်လွတ်လပ်စွာသတင်းထုတ်ဖော်ရေးသားခွင့်ချင်းပြည်သူတွေစီသတင်းလွတ်လပ်စွာစီစဉ်ခွင့်ပြုပြီးတော့2015ရွေးကောက်ပွဲကာလမတိုင်မီ2015ရွေးကောက်ပွဲကာလအတွင်းနောက်ကာလအလွန်နေမှာရွေးကောက်ပွဲဆိုင်ရာသတင်းအချက်အလက်တွေကိုအချိန်နဲ့တပြေးညီထုတ်ဖော်ကြေညာမှုတွေကိုချင်းမီဒီယာတွေနဲ့နောက်ချင်းအရက်ဖတ်အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်တင်မှာကြောင့်လဲချင်းနိုင်ငံရေးပါတီတွေဘက်ကအကြံပြုတင်ပြနေကြပါတယ်ရှင်
မဆုမဆူစီတင်ပြပေးခဲ့တာပါရှင်စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOA ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်စနေနေ့ညနေခင်းအစီအစဉ်တွေကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကတော့ချက်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ
်။ပနမနိုင်ငံမှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲတက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဦးကာစတိုတို့တောက်ကြနေညပိုင်းလုံးကလက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။ခေါင်းဆောင်နှစ်ယောက်ဆုံကြလို့နှုတ်ဆက်တာမျိုးသာဖြစ်ပြီးတော့အနှစ်သာရရှိတဲ့ပြောဆိုဆွေးနွေးတာတွေမရှိခဲ့ပါဘူးလို့အိုဘားမားအစိုးရတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဒီကနေ့စနေနေ့မှာတော့သမ္မတအိုဘားမားနဲ့သမ္မတကက်စထရိုတို့ဟာပနမစစ်တီမြို့တော်မှာသမိုင်းဝင်တရားဝင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကန်ဆက်စ်ပြည်နယ်ကအမျိုးသားတယောက်ကိုအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့ဖမ်းဆီးခဲ့ပါတယ်အသက်20အရွယ်မသင်္ကာသူကိုတောက်ကြနေတော့ကဖမ်းဆီးခဲ့တာပါ IS စစ်သွေးကြွတွေကိုထောက်ခံနေဆိုတာပြသတဲ့အနေနဲ့စစ်အခြေစိုက်စခန်းတစ်ခုမှာကားဘုံထောင်ဖောက်ခွဲဖို့အတွက်John Booker စီစဉ်စူးစမ်းခဲ့တယ်လို့အစိုးရရှင်းလင်းကပြောပါတယ်ဒီကဘာလက်ခီးတွေအသားများတဲ့ထိုင်းနိုင်ငံတောင်ပိုင်းကောက်ဆာမွေဝီကျွန်းပေါ်က shopping center တစ်ခုမှာတောက်ကြနေည17နာရီခွဲလောက်ကဘုံပေါက်ကွဲခဲ့တဲ့အတွက်9ယောက်ထိခိုက်ဒဏ်ရာရသွားပါတယ်ဆူရတ်ထာနီခရိုင်ထဲမှာရှိနေတဲ့ Central Festival Shopping Center ရဲ့မြေအောက်ကားရပ်တဲ့နေရာကနေပေါက်ကွဲခဲ့တာမှာထိုင်းလူမျိုး6ယောက်နဲ့အီတလီလူမျိုးအသက်12နှစ်အရွယ်မိန်းကလေးငယ်တစ်ယောက်တို့ထိခိုက်ဒဏ်ရာရသွားပါတယ်ကားပါကင်မှာရပ်ထားတဲ့ရင်တော်တော်များများလည်းထိခိုက်ပျက်စီးသွားပါတယ်ရေမန်နိုင်ငံအေဒန်မြို့ရဲကနဲ့ဒီအနီးအနားမှာနေရာယူထားတဲ့ရှီယာဟူသီတပုံတွေရဲ့ပြစ်မှတ်တွေအပေါ်ဆာဒီအာရေဗျနိုင်ငံဦးဆောင်တဲ့ပူးပေါင်းဖွဲ့ကဒီကနေ့မှ18ရက်ဇက်တိုက်လေကြောင်းတိုက်ခိုက်မှုတွေကိုလုပ်နေပါတယ်ညာလုံးပေါက်လေကြောင်းနဲ့ကုန်းကြောင်းကနေပြီးတော့တိုက်ခိုက်မှုတွေအတွင်းမှာတပုံ22ယောက်ထက်မနည်းသေဆုံးပါတယ်ရေမန်သမ္မတအလီအဗ်ဒူလာဆက်လေးအပေါ်သစ္စာရှိတဲ့တပုံတွေနဲ့ဟူသီတပုံတွေကြားတိုက်ပွဲဖြစ်နေတဲ့နိုင်ငံအရှေ့ပိုင်းကအာတက်မြို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ကိုလည်းစူးစမ်းနေကြပါတယ်ရှင်
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှန်ဂန်ချန်ဖြစ်ပါတယ်ရှင်ကျွန်မကတင်ကီထိုက်ပါ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.